ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်တွေကဧပြီလအကုန်မေလဆန်းပိုင်းလောက်မှသာတောက်တုံးရေရှားပါးတာတွေကြုံတွေ့ကြရပေမဲ့ဒီနှစ်မှာတော့ရေရှားတဲ့ဒဏ်ကိုစောစောစီးစီးစကြုံနေရပါပြီ။ပိုပူလာတဲ့ရာသီဥတုနဲ့အတူပြီးခဲ့တဲ့မိုခါမုန်တိုင်းကြောင့်တောက်ရေကန်တွေအလုံးနီးပါးပျက်စီးသွားတဲ့အတွက်ရေရားဖို့မနဲ့မိုးမလင်းခင်ကတည်းကကံမှာသွားဆောင်နေရတယ်လို့မင်းပြမျိုးနဲ့ပန်းမြောင်ကျေးဝါကမငူဝါရှေကပြောပါတယ်။လက်ရှိ
အခြေအနေကပေါ့နော်ဒီအမျိုးသမီးတွေကနေပြီးတော့ဒီရေအတွက်ရေခက်ဖို့တဲ့ပြည်ပြန်ဒီအလုပ်တစ်ခုဖြစ်နေတယ်ပေါ့နော်အချိန်ကြီးပိုပေးနေရတယ်ဘာလို့ဆိုတော့ဒီမနဲ့မိုးလင်းလာတဲ့ကံဒီမှာကလူတွေတင်းစီပြီးစောင့်နေရတော့အဆင်ပြေဘူးပေါ့နော်အာတာစီဒီချို့အမျိုးသမီးကြီးတွေဆိုပြီးရှိရင်မနဲ့မနာရီခွဲပေါ့နိုင်ရနေခါပြီးတော့ရေခက်ရတယ်ပေါ့နော်ဒီကိုကသွားခက်မဲ့အချိန်မှာရေကအလိုက်တင်းရှိတာမဟုတ်ဘူးအဲ့မှာကံမှာထိုင်ပြီးတော့စောင့်နေရတယ်ပေါ့နော်ဒါဘယ်လိုမှအဆင်မပြေဘူ
းပြီးခဲ့တဲ့နှစ်မေ14ရက်ကရခိုင်မှာဝင်ခဲ့တဲ့အင်းအားပြင်းမိုးခါဆိုင်ကလုံးကြောင့်အိုးအိမ်အဆောက်အဦးနှစ်သိန်းကျော်ပျက်စီးခဲ့ပါတယ်။ဒါအပြင်ရာနဲ့ချီတဲ့ရေတွင်းရေကန်တွေဟာလည်းစားငယ်ရေဝင်ရောက်တာတစ်ပင်တစ်ကိုင်းတွေကျိုးကြတာတွေနဲ့အမိုက်တွေကြောင့်ပျက်စီးခဲ့တာပါ။ပြီးခဲ့တဲ့နှစ်တွေကတောက်သုံးရင်ရှားပါချိန်မှာရေရဖို့အခုနှစ်လိုအချိန်အများကြီးပေးစရာမလိုဘူးလို့မငူဝါချေကပြောပါတယ်။မုန်တိုင်းကြောင့်ကျေးဝါရှိကန်တော်တော်များများပျက်စီးကုန်ပြီးမပျက်စီးခဲ့တဲ့ရေတွင်းရေကန်တွေမှာတောက်သုံးရင်နည်းနည်းပါးပါးရှိနေသေးပေမဲ့လာမယ့်လတွေမှာအတော့ကိုအခက်ကြုံရနိုင်တယ်လို့လည်းသူကဆက်ပြောပါတယ်။
အခုနောက်လာရဆိုရင်ရေပြဿနာကနေပြီးတော့ဒီအကုန်လုံးပေါ့နော်ပို့ပြီးရချင်ရနိုင်ရပါလို့ဆိုတော့လက်ရှိရေကမှာရေကလုံးဝမရှိတော့တဲ့အနေထားအကယ်ဒီမှာထိုင်ပြီးတော့တနင်္လာနေ့ဆန်ဆောက်လိုက်ကြတော့ရေကနေပြီးတော့တောင်ထက်ပုံထက်မလာဘူးလေအုပ်သွင်းနေပါလို့ရှိရေတော့ဒီရမှာရှိတဲ့လူဦးရေကများတော့ဒီရေကလုံးဝဒီလိုဖြစ်နေပေါ့နော်နောက်လာဆိုရင်ရှိဒီမှာတော့တောက်ဖို့ရေတောင်ဒီအနိုင်နိုင်လောက်ပြေးရတော့မရှင်နေလေအောင်းရေကကြလို့ရှိရလုံးဝအဆင်ပြေမဟုတ်ဘူးဟုတ်ကဲ့
ကျေးရွာအတွင်းမှာရှိတဲ့ရေတွင်းရေကန်တွေကိုဒေသခံတွေတူးဖော်ထားကြတာဖြစ်ပြီးတချို့ရေတွင်းတွေမှာသဘွားအလျောက်ရေထွက်နေပါတယ်။အဲ့ဒီလိုထွက်နေတဲ့ရေတွေကိုအလှည့်ကျစောင့်ဆိုင်းခတ်ယူနေကြရတာပါ။ဒေသမီဒီယာတခုဖြစ်တဲ့ DMG သတင်းဌာနသုတေသနအဖွဲ့ကကောက်ယူထားတဲ့အင်အားပြင်းမုန်ခါမုန်တိုင်းကြောင့်ထိခိုက်တက်ရောက်မှုတွေကိုစမ်းစစ်လေ့လာခြင်းအစီရင်ခံစာထဲမှာတော့လက်ရှိစစ်ကောင်စီနဲ့ရခိုင်တပ်တော် AA ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးပေါက်တော်ရသေးတောင်မြို့နယ်တွေကကျေးရွာပေါင်း9ရွာဟာမုန်ခါမုန်တိုင်းကြောင့်ရေတွင်းရေကန်တရာရာခိုင်နှုန်းပျက်စီးခဲ့ပြီး9ရွာကတော့80ရာခိုင်နှုန်းပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိမှာအဲ့အထက်ကဒေသအချို့ကိုစစ်ကောင်စီကအင်တာနက်နဲ့ဖုန်းလိုင်းတွေဖြတ်တောက်တာကြောင့်ဆက်သွယ်မရဖြစ်နေပြီးကျေးရွာအချို့ရဲ့ရေရှားပါတဲ့အခြေအနေကိုတော့အတိအကျမသိရသေးပါဘူး။ရခိုင်ပြည်နယ်တောင်ပိုင်းကြောင်းဖြူမြို့နယ်ဆိုရင်လည်းနှွေရောက်တာနဲ့ရေအလွန်ရှားတဲ့ဒဏ်ကိုခံနေရပါပြီ။ကြောင်းဖြူပြင်ဝန်းကျေးရွာမှာတော့ရေတိုးရဖို့အတွက်ရေတွင်းတဲ့တစိမ့်စိမ့်ထွက်နေတဲ့ရေတွေကိုနှစ်နာရီနီးပါးလောက်တန်းစီပြီးတော့ထိုင်ဆောင်နေကြရတယ်လို့အလှည့်ကျော်ပြီးတော့ရေခက်ကြတာကြောင့်ရေလာခက်သူတွေကြားရံဖြစ်ကြတာတွေလည်းရှိတယ်လို့ဒေါ်ဝင်းမြင့်ချေကပြောပါတယ
်။ရောရီတလုံတော်မှရံလာတဲ့ခက်ခဲ့ပါရဲ့ဆိုလို့ဟင်ခါတအင်းလုံးတော်အတွက်ဆော်ဖို့ရှဲဖို့တားဖို့ရီတလုံးဆိုကျွန်မတို့ဆိုတော့ခက်ခဲ့ပါတယ်။ရောင်းရီကိုကြည့်ပြီးကဥစပီလိုလောက်ရပါတယ်
။ရခိုင်မှာအမျိုးသားအများစုကရေလုံငန်းနဲ့အခြားအလုပ်လုပ်ကင်ကြပြီးအချို့လည်းပြီပါထွက်အလုပ်လုပ်ကြတာကြောင့်မီယိုးဖလာရင်ကျေးမှုအရာအိမ်မှုကိစ္စတွေနဲ့ဆိုင်တဲ့ရေရရှိဖို့အရေးကတော့အမျိုးသမီးတွေအပေါ်ပဲဝင်ပြနေကြရပါတယ်။ခက်ရှာဖွေအသုံးပြုနေရတဲ့ရေတွေဟာလည်းတန်ရှင်းမှုမရှိဘူးလို့ဒေါ်ဝင်းမြင့်ချေကပြောပါတယ်။
တော်သမင်းတွေကိုထိုင်ရောင်းရီမတိုင်းမရှာတဲ့တွေတပါရဲတားလို့နေမကုတ်ခရိုင်လေးကြဘူးလောဘုတ်ကေပန်ကလေးဂျမိုင်းဘက်ကအဆောင်မပြလို့အသက်တွေဆုံးရှုံးလာတဲ့တွေဟန့်ပဲအမျိုးသမီးတွေကပိုပြီးကရဟန်းတွေဝမ်းထောက်ဝမ်းဖို့ price ပဲရောင်းနာအေရီတစ်ခုကိုဂျမိုင်းဒေသမှာကိုကိုမမရာစီရှောင်းပဲ
မတန့်ရှင်းတဲ့ရေတွေအသုံးပြုနေရတယ်လို့ရေလုံလုံလောက်တော့မတော်ရတဲ့အတွက်ကြောင့်လဲမျက်နှာမှာဝက်ချန်တဲ့ပူကြီးရဲ့အပူနာလိုအနာလုံးတွေလည်းထွက်လာပြီးအမျိုးသမီးတွေရာသီလာတဲ့အချိန်တွေမှာလည်းတန့်ရှင်းလောရတာအဆင်မပြေဘူးလို့မငှူဝါချေကပြောပါတယ်
။ဒီပုံမလေးနဲ့ပြရမယ်ဆိုလို့ရှိရင်ဒီအမျိုးသမီးဟိုဘယ်လိုပြရမလဲဒီမစ်ရှင်လာတဲ့လားတွေမှာဆိုလို့ရှိရင်ပုံတော့အဲ့ဒီရက်တွေမှာဆိုလို့ရှိရင်ညီမတို့ကနေပြီးတော့ဒီရေကနေပြီးတော့အဓိကဒီရေမတန့်ရှင်းတဲ့ရေတွေနဲ့ညီမတို့ဟိုတကူရချင်းအတွက်လုံးလို့အဆင်မပြေဘူးလေ။ဟိုဥမာဒီညီမတို့ကနေပြီးတော့ဒီရေမကောင်းတဲ့အတွက်ရေပြဿနာကြောင့်ဒီကျမကြီးအမျိုးသမီးကျမကြီးနဲ့ပတ်သက်ပြီးဆူဆူဝါဖြစ်မှုပြိမဲ့အာဖြစ်မှာကိုစိုးရင်လေရှင်းပါလို့ဆိုတော့ဒီရေမသိချင်းတဲ့ရေတွေကိုညီမတို့သုံးလိုက်ရင်ညီမတို့ဒီအမျိုးသမီးကျမကြီးနဲ့ပတ်သက်ပြီးတော့တခုခုအဲထိခိုက်သွားမှာ၄အဲ့ဒါကိုတော့စိုးရင်မှရှိတယ်ရှင်ဟုတ်ကဲ့
မငူဝါရှီတို့ရွာဟာအရင်နှစ်တွေက၄မျိုးမြစ်ကနေဆက်နဲ့၃ရေကိုပုတ်ကလေးကပိုင်ကနေပေးနေတဲ့အတွက်ကံရေကိုတောက်ရေအနေနဲ့သာသုံးရတဲ့အတွက်အဆင်ပြေကြသေးတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီနှစ်မှာတော့စီးပွားရေးကျက်တဲလာတဲ့အပြင်ဆက်၃စီဈေးလဲတက်လာပြီးသုံးတဲ့သူတွေကလည်းမွဲသုံးနိုင်ကြတဲ့အတွက်ရေပေးတာရက်လိုက်ရတယ်လို့ဆိုပါတယ်။အင်ဂျီ၄000လောက်ရှိတဲ့သူမတို့ရွာအတွက်ရေတွင်း၈တွင်းနဲ့ရေလုံလောက်အောင်ရဖို့မလွယ်တဲ့အနေအထားဖြစ်နေတယ်လို့သူကပြောပါတယ်။
ဘယ်လိုပြန်ပြီးရေကန်တွေပေါ့နော်ရေကန်တွေရာထဲမှာအလုံးတော့ရှိပြီလို့အဖြစ်ချင်းတကယ်လို့ဒီနေ့ရာမှာလူဦးရေနဲ့လိုက်ပြီးတော့ဥမာရေကန်တွေလည်းများများဆိုင်ဆိုင်ဒီရှိမယ်ဆိုရှိပေါ့နော်တကယ်လို့လေးလေးမြတ်ကရေကိုညီမတို့မရရင်တောင်းဒီဒီပြဿနာနဲ့အခုလိုရှာရှာပါပါဒီပြဿနာတွေဖြစ်ရပြီပေါ့နော်ဟုတ်ကဲ့
ကျောက်ဖြူမျိုးနယ်တဲကတေးချောင်းကျေးဝါမှာလဲမိုးခါမုန်တိုင်းကြောင့်ရေတွင်းရေကန်တွေအလုံးနှိပါပျက်စီးသွားတာကြောင့်တောက်တုံးရေရဖို့ရွာသူရွာသားတွေကကို့အစီစဉ်နဲ့ကိုခက်ခက်ခဲခဲလှုပ်ဆောင်နေရတယ်လို့တေးချောင်းဒေသခံမဆုစုလင်ကပြောပါတယ
်ဟာမိုးခါနောက်ဘိတ်ကတို့ခါပရစ်စီလာရေရီဒွန်ရီကန်တီနောက်စတိကိုနင်းပြီးကေလူတီရောကလူတီကမသုံးဆွေးနေသုံးဆွေးလို့အဆောင်မရရပါလေနောက်နေ့ကြောင့်ဖိုက်လို့နောက်ထပ်ရီဒွန်ရီကန်တီဘေတုံတီမှာတူပြီးကေအတိန်ကို၃ဝက်ဆို၃ဝက်နေရကြဆိုနေရကြလောပြီးတူပြီးပြီးရီဘော့တအိမ်တလုံးကြက်စီမျိုးမျိုးရွှေတာပြီးကေ300ဆောင်မျိုးတိပိုင
်ကံယူရန်ဒေတာတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ဟာ area student mine မောင်း14201ဒသမကျဲဝန်းပြီးစစ်ကောင်စီရဲ့2022ခုနှစ်အကုန်ပိုင်းခန့်မှန်းလူဦးရေစင်းရလူဦးရေ3.4သန်းတိရှိပါတယ်80ရာခိုင်နှုန်းကျော်ကရေရှားတဲ့ကျေးလက်ဒေတာမှာနေထိုင်ကြရပါတယ်တဘောဝတောတောင်တွေနဲ့လေးမျိုးမြစ်တွေကိုရေချိုအရင်အမြစ်တွေပိုင်ဆိုင်ထားတဲ့ရခိုင်ပြည်နယ်ဟာဒီဆယ်စုနှစ်အတွင်းအပူချိန်တိုးလာတာတွေဂီရိမိုခါစတဲ့အင်အားပြင်းမုန်တိုင်းဝင်ရောက်တာတွေမြေပြိုရာစတဲ့တဘောဘေးအန္တရာယ်ကြောက်တာတွေပိုပြီးဆိုးရလာတယ်လို့ရခိုင်နိုင်ငံရဲ့တက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ကိုထွန်းကြီးကပြောပါတယ
်။ဒါခိုင်ဆက်ဆက်ဒီရခိုင်မှာရေစားရှားရှားလာတယ်ဆိုတဲ့ဟာကနှစ်20 30 40ရှိနေပြီပေါ့လေအထူးသဖြင့်ရေမြက်တွေရေစမ်းရေမြက်တွေပျောက်လာတယ်တိတ်တော့တွေပြုံးတည်တဲ့အတွက်ရေစမ်းရေမြက်တွေပျောက်လာတယ်ဒါအဓိကနဲ့မြစ်ဖြတ်ခံလာတာပေါ့ရေရှားတဲ့အစားတော့အရင်တုန်းကဆိုရင်တော့ကြည်လက်တဲ့သားတွေမှာရေကတိတ်တော့ရှိနေတော့သူ့အနေနဲ့သူရေစမ်းရေမြက်တွေရှိရဲအဲ့ဒါကိုပဲအဓိကမိဝဲနေတဲ့အခါကျတော့ခုတ်လောက်ထိဆိုးဆိုးဝော့ကြီးရေချတဲ့တန်ကိုမခံရဘူးဒါပေမဲ့ဒီအာနာရှင်စစ်အစိုးရတွေရဲ့လက်ထက်မှာကျတော့ဒီတိတ်တော့တွေကိုအကုန်ဖြုံးတိလိုက်တဲ့အခါဒီရေစမ်းရေမြက်တွေအကုန်လုံးပျက်စီးလာတယ်ဒီရေရှားပမုံနဲ့သဘောပြန်ကြီးရဲ့ကြာရောက်မှုကရခိုင်ပြည်ကိုပို့ပြီးတော့ဆိုးဆိုးဝော့ဖြစ်လာတဲ့အခြေအနေမျိုးမှာရှိတယ
်ကဘာအပူချိန်တိုးလာပြီးရာသီဥတုပြောင်းလဲမှုတန်တွေကြောင့်မြန်မာနိုင်ငံလည်းအပူချိန်တစ်ဖြည်းဖြည်းမြင့်တက်လာနေပြီးရခိုင်လိုကံအောင်တဲ့ဒေသတွေမှာဆယ်စုနှစ်တစ်ခုတိုင်းမှာမူလအပူချိန်တွေထက်ပြင်းများအပူချိန်3.59ဒီဂရီစင်တီဂရိတ်ထိတိုးလာနေပါတယ်အမြင့်ဆုံးအပူချိန်ကတော့3.23ဒီဂရီစင်တီဂရိတ်ထိတိုးလာနေတယ်လို့ WWF မြန်မာကထုတ်ပြန်တဲ့မြန်မာနိုင်ငံရဲ့ရာသီဥတုဆိုင်ရာဘေးဖြစ်နိုင်မှုအစိုးရကစာမှာဖော်ပြထားပါတယ်အပူချိန်တိုးလာတာနဲ့အမျှຫນွေရာသီမှာတနိုင်ငံလုံးရေရှားတဲ့ပြဿနာကိုပိုခံစားနေကြပြီးပြီးခဲ့တဲ့နှစ်ဧပြီလမှာရခိုင်ပြည်နယ်ရဲ့အပူချိန်ဟာ40ဒီဂရီစင်တီဂရိတ်ထိဖြစ်ခဲ့ပါတယ်ရခိုင်ပြည်နယ်မှာနှစ်ဆင့်ကြုံတွေ့နေရတဲ့ရေရှားပါမှုပြဿနာတွေကိုသက်ဆိုင်ရာအရက်ဖက်အဖွဲ့အစည်းတွေဒေတာတွင်းကူညီရေးအဖွဲ့တွေကရေလှူဒန်းတာတွေရေစုပ်ဆက်တွေထောက်ပံ့ပေးတာတွေရှိပြီးတောက်တုံးရေဖြန့်ဖြူးဝေမျှတာတွေလည်းရှိတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုကြပါတယ်။ဒါပေမဲ့လည်းရေရှားပါမှုကိုအရင်နှစ်တွေကထက်စောစီးစွာရင်ဆိုင်နေရတဲ့ဒီနှစ်မှာတော့ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေပြီးဒေတာတွင်းနေထိုင်သူတွေဟာလည်းအတီးတကြားမရှိစစ်ဘေးရှောင်နေကြရတာကြောင့်ဒေတာခန့်ကူညီရေးအဖွဲ့တွေကြားကူညီဖို့ခက်ခဲနေကြတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာလူငယ်အဖွဲ့အစည်းများကွန်ရက်တာဝန်ရှိသူအမျိုးသမီးတူဦးကပြောပါတယ်
။ကျမတို့ကပုံမှန်ဆိုရင်အဲ့လိုရခိုင်ပြည်နယ်ရဲ့ပထဝီအရာပဲဖြစ်ဖြစ်တချို့မြို့တွေကတော့ရေခဲနိုင်တယ်။အဲ့ဒါကြောင့်ကျမတို့ရဲ့ဒီလင်းမြို့မြစ်ဆိုတဲ့ဟာလေးလေးရှိကြတယ်။နောက်တစ်ခါကျတော့ဒီမြစ်ကြောင်မြစ်ရေတွေပေါ့နော်။အဲ့ဒီဟာတွေကိုရေစုပ်ဆက်တွေနဲ့ကျမတို့တင်ထားတာတွေရတယ်ပေါ့နော်အဲ့ဒီလိုတွေ့ဖို့အတွက်လည်းအဲ့လိုတင်မဲ့အတွက်လည်းကျမတို့ဒီTEC ဆိုတဲ့တောင်ချေကောင်ပြစီပလန်ပေါ့နော်အဲ့လိုပုံစံမျိုးရှိတဲ့သူတွေနဲ့လည်းကျမတို့ဆွေးနွေးဖြစ်တယ်အာဒါပေမဲ့ဒီနှစ်ကကြတော့အဲ့လိုလုံးမဲဟာကတော်တော်လေးဟိုအဆင်မပြေဘူးပေါ့နော်အခုအချိန်နဲ့
ရခိုင်ပြည်နယ်မှာလာမဲ့လတွေမှာတောက်တုံးရေရှားပါမှုတွေကိုအခုထက်ပိုပြီးဆိုးဆိုးရွားရွားရင်ဆိုင်ရမှာဖြစ်တာကြောင့်ရတဲ့နီလန်းနေနဲ့ကူညီနိုင်ဖို့တိုင်ပင်နေကြတာတွေရှိတယ်လို့လည်းသူကပြောပါတယ်
တကယ်လိုအပ်လာပြီဆိုရင်တော့ဘယ်လိုလုပ်ကြမလဲဆိုတဲ့ဟာကိုကျမတို့ဒီဖက်မှာဆွေးနွေးပြီးတော့အဲ့လိုဟိုတကယ်မြေပြင်မှာတက်လာတဲ့စကားသံမုံတွေပြီးတော့မြေပြင်ကအခွေတွေနဲ့ပေါင်းပြီးတော့ထပ်ပြီးတော့လုပ်သွားမယ်အရှင်နေရှိတဲ့ဟာတခုလိုရှိလိမ့်မယ်ပလန်ကဘယ်လိုလုပ်ထားလဲဆိုတော့ပလန်တော့ရှိသေးဘူးပေါ့နော်ဟုတ်ကဲ့
ပြီးခဲ့တဲ့နှစ်တွေကတော့ရခိုင်ပြည်နယ်မှာတက်ဆိုင်ရာအာဏာပိုင်တွေဘက်ကလည်းမြို့ပေါ်ရက်ွက်တွေနဲ့ကျေးလက်ဒေသတချို့မှာမီးသက်ကားတွေနဲ့တောက်တုံးရေတွေလိုက်ပြီးတော့ဖြန့်ဝေတာတွေရှိပါတယ်ဒါပေမဲ့လည်းလုံလောက်တဲ့ပမာဏမဟုတ်ပဲတနေ့တာတောက်တုံးရေအတွက်လောက်တာဖြစ်လို့ရေတို့အကူကြီးလို့ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့ရေရှားပါမှုတွေကိုဖြေရှင်းနိုင်ဖို့လက်ရှိတာဝန်ယူထားတဲ့စစ်ကောင်စီအနေနဲ့ဘလို့လှုပ်ဆောင်နေတယ်ဆိုတာမေးမြန်းဖို့ရခိုင်ပြည်နယ်စစ်ကောင်စီတာဝန်ရှိသူတွေကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့အကြောင်းတစုံတရာတုံ့ပြန်ပြောဆိုတာမရှိခဲ့ပါဘူး။ ဒီကနေ့အထိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော် AA အဖွဲ့ကြားတိုက်ပွဲတွေဆက်တိုက်ပြင်းထန်နေသလိုဒေသတွင်းခီးသွားလာမှုတွေနဲ့ကုန်စည်စီးဆင်းမှုတွေကိုစစ်ကောင်စီကပိတ်ပင်ထားပါတယ်။ဒါအပြင်ဒေသတွင်းမှာရှိတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့ပြည်တွင်းပြည်ပနဲ့နိုင်ငံတကာအဖွဲ့တွေအနေနဲ့လည်းဒေသတွင်းကူညီမှုလုပ်ငန်းတော်တော်များများကိုရပ်တန့်ထားကြရတာပါ။ရေရှည်မှာအခုလိုရေရှားပါတာတွေကိုကာကွယ်ဖို့ဆိုရင်သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဆယ်မြောင်းတာဒမန်တွေလုပ်ပေးဖို့လိုအပ်တယ်လို့ရေပေးဝေရေးစနစ်တွေကိုလည်းတေးသေးချာချာစီမံကိန်းရေးဆွဲပြီးတော့စနစ်တကျဖြန့်ဝေတာတွေလှုပ်ဆောင်ပေးဖို့လိုတယ်လို့လည်းကိုထူးညီကပြောပါတယ်
။ဒီအစိုးရအဆက်ဆက်ကတော့ဒါပြောကိုမလောက်ခဲ့ဘူးပေါ့လေ။မလောက်ခဲ့တဲ့အတွက်ဒီရေရှားပေါ်မုတ်တန်ကတခိုင်မှာအကြုံတွေ့နေရတာဖြစ်တယ်။ဒီရေရှားပေါ်မုတ်နဲ့အတူစောစောကကျွန်တော်ပြောသလိုပဲတေတော်ပြုံးတိမှုကြောင့်ရေရှားပါလာတဲ့အတွက်တဘာပြန်ကြီးကလည်းနှစ်ဆန်နှစ်တန်းဆိုသလိုပုံကြီးကြီးမားမားကြာရောက်လေရှိလာတယ်ပေါ့လေ။ဒါတော့ကာကွယ်ဖို့ကတော့ကျွန်တော်တို့ကရေရှည်စီမံကိန်းတွေရှာပြီးတော့မှသွားလို့ရတဲ့အခြေအနေမျိုးဖြစ်တယ်
ပြီးခဲ့တဲ့2018-2019ခုနှစ်မှာတော့ရခိုင်ပြည်နယ်ဆယ်မြောင်းနဲ့ရေအတုံးချမှုစီမံခန့်ခွဲရေးဦးစီးဌာနအနေနဲ့ရေရှားပါတဲ့ပြဿနာဖြေရှင်းဖို့အတွက်ပုံနှကျွန်းပေါက်တော်ရသေးတောင်ရန်ပြဲအန်းကွာဘူးသီးတောင်နဲ့မောင်နှုံမြို့နယ်တွေမှာရှိုးပိတ်ဆယ်စုစုပေါင်း12ခုအထိတိစောက်ပေးခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီဆယ်တွေကနေဒေသခံတွေရဲ့နှစ်စဉ်ရင်ဆိုင်နေရတဲ့ရေရှားပါမှုပြဿနာတွေကိုဖြေရှင်းမပေးနိုင်ခဲ့ပါဘူးကြောက်ဖြူမျိုးနဲ့တေးချောင်းကြီးဝါကမဆူဆူလွင်ကတော့သူတို့ဒေသမှာတောက်တုံးရီရှားပါမှုကြောင့်အမျိုးသမီးတွေအလုပ်ပိုများလာတဲ့အတွက်တောက်တုံးရီအဆင်ပြေစေဖို့လိုလားမျှော်လင့်နေပါတယ
်။မမတီလောက်အောင်ဆိုပြီးကတာဝန်ပီထာဆိုမူတီဟေးရဲ့အခါမမတီကနေပြီးကအိမ်မပင်ရောက်ရီခတ်ထမောရှက်ပေါ်မှာပြီးအရှင်ကုန်ခံနေရပြီးကခရော့စီဘော်ရီဖက်တီမှနေပြီးကအော်နီရှက်တီဟိလာပါတယ်။နောက်ရီခတ်အဆိုကဒီဖက်မှာကဝူရီဆိုခါအရှင်တီပူပီပီကလော်ရရဲ့အတွက်ကြောင့်နဲ့ရှော့ပေါ်လာတမရရောက်ရီတီကိုရဖို့အတွက်အရှင်စိုးစိုးစီးစီးဒီဘီကအရှင်ပုလို့ဘလို့ပြလိုက်အခက်အခဲတိဟိ